မြန်မာနိုင်ငံရဲ့ဘိန်းဆိုင်ပြိုထုတ်လုပ်မှုတန်ဖိုးပမာဏဟာအစိုးရရဲ့ဘဏ္ဍာငွေပမာဏထက်ပုံမှန်များပြားနေတယ်လို့ UNODC ကုလသမဂ္ဂမူရစေဝါနဲ့ပြည်မှုဆိုင်ရာယုံကပြောဆိုလိုက်ပါတယ်။ကမ္ဘာတဝန်းဘိန်းဆိုင်ပြိုထုတ်လုပ်မှုနဲ့ပတ်သက်ပြီး2014ခုနှစ်ထုတ်ပြန်တဲ့အစီရင်ခံစာမှာအခုလိုပြောဆိုခဲ့တာပါ။ဒါအပြင်မြန်မာနိုင်ငံရဲ့ဘိန်းဆိုင်ပြိုထုတ်လုပ်မှုဟာလည်း10စုနှစ်တခုအတွင်းမှာတိတိတသားမြင့်တက်လာခဲ့တယ်လို့အစီရင်ခံစာမှာထောက်ပြထားတာပါ။တစ်ချိန်တည်းမှာပဲဒီကနေ့ကြာရောက်တဲ့အပြည်ပြည်ဆိုင်ရာမူရစေဝါအလွဲသုံးစားမှုနဲ့တရားမဝင်ရောင်းဝယ်မှုတိုက်ဖြတ်ရင်းနေအဖြစ်မူရစေဝါမိရှုဖြက်စီးတဲ့အခမ်းအနားကိုလည်းကျင်းပခဲ့ပါဗျာ။အပြည့်စုံကိုတော့ကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတော့ကိုစီတူနိုင်ကသတင်းပေးပို့ထားပါရရှင်
။အာဖဂန်နစ္စတန်နိုင်ငံရဲ့ဘိန်းစင်းထုတ်လုပ်မှုဟာတန်ချိန်9500ရှိပြီးကမ္ဘာဘိန်းစင်းထုတ်လုပ်မှုရဲ့80%ခန့်လုံးဖြစ်ပြီးတော့မြန်မာနိုင်ငံရဲ့ဘိန်းစင်းထုတ်လုပ်မှုဟာ12နှစ်အတွင်းစိုက်ရိုက်ကတသိန်းခွဲအထိတိုးလာတာတွေ့ရတယ်လို့ကုလသမဂ္ဂမူရစေဝါနဲ့ပြည်မှုဆိုင်ရာယုံ UNODC ရဲ့ဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါရ။မြန်မာနိုင်ငံရဲ့မူရစီဝါရောင်းဝယ်မှုလက်ပတ်ငွေပမာဏဟာခန့်မှန်းခြေအမေရိကန်ဒေါ်လာတန်ပေါင်း9000ရှိတယ်လို့အရှိတောင်အာရှရဲ့ Pacific Data ဆိုင်ရာ UNODC ကိုယ်စားလှယ် Jeremy Douglas ကပြောပါတယ
် That is that $90 billion is larger than the GDP of Myanmar the legitimate GDP of Myanmar
ဒေါ်လာတန်ပေါင်း9000ဆိုတာဟာမြန်မာနိုင်ငံရဲ့တရားဝင် GDP ပြည်တွင်းအသက်တင်ထုတ်လုပ်မှုပမာဏထက်အများကြီးပိုပါတယ်အင်းကြီးမဲခေါင်မြန်ဝန်ဒေတာတောင်ဝိုင်းနိုင်ငံတွေရဲ့ GDP ထက်လည်းအများကြီးတောက်ပါတယ်ဒါကြောင့်ဒီငွေစီးဆင်းမှုဟာဒေတာတွန်းစီးပွားရေးအကြီးအမားဆုံးဖြစ်နေပါတယ
်။အာရှနိုင်ငံတွေမှာမူရစ်စေဝါသုံးစွဲမှုအခြေအနေတွေကိုလည်း UNODC ကအခုလိုသုံးသပ်ပါတယ
်။ Asia is the only region in the world where methamphetamine outpaces cannabis.
ကမ္ဘာမှာအာရှနိုင်ငံတွေဟာဆေးကျောက်ထက် methamphetamine စိတ်ကြွဆေးပြားသုံးစွဲမှုအများဆုံးနိုင်ငံတွေဖြစ်ကြပါတယ်။ဒီအရှိတောင်အာရှနိုင်ငံတွေမှာဓာတုစီးပွားကထုတ်လုပ်တဲ့စိတ်ကြွဆေးတွေကိုအများဆုံးသုံးလာတာတွေ့ရပါတယ်။
တရုတ်မလေးရှားမြန်မာနဲ့ဗီယက်နမ်ပါဝင်ဒေသတွင်းခြားနိုင်ငံတွေမှာလည်းဘိန်းပြူထွက်လုပ်နေစေဖြစ်တယ်လို့ဆိုပါတယ်ရွှေတရီကန်နယ်မြေမှာ2006ခုနှစ်ကစပြီးတော့နှစ်စဉ်ဘိန်းထွက်တိုးခဲ့တယ်လို့အစိုးရကစာမှာဖော်ပြထားပါတယ်အဲ့ဒီဒေသတွေမှာတရားဥပဒေစိုးမိုးရေးကျန်းမာရေးလူမှုရေးစီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေအတွက်နိုင်ငံတကာတိုင်ဝမ်ရဲ့ထောက်ပံ့ကူညီမှုတွေလိုအပ်နေတယ်လို့ UNODC ကုလသမဂ္ဂမူရစေဝါနဲ့ပြည်မှုဆိုင်ရာယုံရဲ့အစိုးရကစာမှာဖော်ပြထားပါတယ်တစ်ချိန်တည်းမှာပဲဒီကနေ့ကြောက်တဲ့ပြည်ပြည်ဆိုင်ရာမူရစေဝါလွဲသုံးစားမှုနဲ့တရားမဝင်ရောင်းဝယ်မှုတိုက်ဖြတ်ရေးနေ့အထိမ်းအမှတ်အဖြစ်မူရစီဝါတွေကိုမိရှုဖြက်စီးတဲ့ပွဲကိုဒီကနေ့မှာပဲရန်ကုန်မန္တလေးနဲ့တောင်ကြီးမြို့တွေမှာပြိုင်တည်းပြုလုပ်ခဲ့ပါတယ်။2013ခုနှစ်ဇွန်လကနေ2014ခုနှစ်ဇွန်လအထိတစ်နှစ်အတွင်းဖမ်းဆီးရမိတဲ့မူရစီဝါမျိုးစားမျိုးစုံကိုမိရှုဖြက်စီးခဲ့တာဖြစ်ပါတယ်။ရန်ကုန်မြို့ရွှေပြည်သားရဲအကျက်တင်တန်းကြောင့်မှမိရှုဖြက်စီးခဲ့တဲ့မူရစီဝါတွေဟာစိတ်ကြွဆေးပြား၊ဘိန်းပြူ၊ဆေးကြောက်၊ဘိန်းစာမုံနဲ့အခြားမူရစီဝါနဲ့စိတ်ကိုပြောင်းလဲစေတဲ့စေဝါတွေပါဝင်ပြီးတော့အမေရိကန်ဒေါ်လာ 6.8 တန်းတန်ဖိုးရှိတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။မန္တလေးမြို့မှာဒေါ်လာ33တန်းကျော်ဘူး။တောင်ကြီးမြို့မှာဒေါ်လာ88တန်းကျော်နဲ့တနင်္ဂနွေနေ့နဲ့စုစုပေါင်းအမေရိကန်ဒေါ်လာ 130.64 တန်းတန်ဖိုးရှိတဲ့မူရစ်ဆွေးဝါးတွေကိုမိရှုဖြက်စီးခဲ့ကြတာပါ။မြန်မာနိုင်ငံရဲ့လက်ရှိဘိန်းဆိုင်ပြိုမှုအခြေအနေတွေကိုမူရစ်ရဲတပ်ဖွဲ့ရဲမှုခင်မောင်သိန်းကအခုလိုပြောပါတယ
်။ဘိန်းဆိုင်ပြိုဒေတာရတော့ဘိန်းဆိုင်ပြိုမှုလည်းများတယ်။ဒါကဟိုတောင်သူတွေကို substitute เนาะဒီ AD project ပေါ့။Automated development ဆိုတော့အစားဆိုးသီးနှံဖွံ့ဖြိုးရေးလုပ်ငန်းတွေကိုဆောင်ရွက်ဆက်ဖြစ်တယ်နောက်ခါဒေတာပြည်ချမ်းမှုအတွက်က negotiate လုပ်နေလို့မှဒါက agreement တွေမပြီးသေးဘူးမပြီးသေးတဲ့အခါမှာသူတို့နေရာတွေနော်ဟိုတိတ်တော့ control မလုပ်နိုင်သေးဘူးဒီ space site တောင်သူတွေကိုတခြားတမူဝမ်းကြောင်းမလုပ်ပေးနိုင်သေးဘူးအဲ့အတွက်နော်ပို့ပြီးတော့ energy finance ဆိုင်မြစ်တက်နေတယ်
မြန်မာနိုင်ငံမှာဘိန်းဆိုင်ပြိုမှုပပျောက်ရေးအတွက်အစားထိုးသီးနှံဆိုင်ပြိုရေးပညာပေးလုပ်ငန်းတွေနဲ့လူငယ်တွေနဲ့မူရစ်ဆေးသုံးဆွဲသူတွေကြားမှာလည်းပညာပေးလုပ်ငန်းတွေကိုစီမံကိန်းချဆောင်ရွက်သွားမှာဖြစ်တယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာ1999ခုနှစ်ကစတင်ပြီးတော့ဘိန်းဆိုင်ပြိုမှုနဲ့အခြားမူရစ်ဆေးသောစေဝါများလျှော့ချဖို့အတွက်15နှစ်စီမံကိန်းရေးဆွဲဆောင်ရွက်ခဲ့ပေမဲ့အောင်မြင်မှုမရခဲ့တဲ့အကြောင်းပြည်ထရေးဝန်ကြီးဌာနဒုတိယဝန်ကြီးကပြည်သူ့လွှတ်တော်အစည်းအဝေးမှာပြောဆိုခဲ့ပူပါတယ်။ဒါကြောင့်ဘိန်းဆိုင်ပြိုမှုရောပါရေးနောက်ထပ်9နှစ်စီမံကိန်းကို2019ခုနှစ်အထိတက်မှတ်သွားမှာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။မြန်မာနိုင်ငံရဲ့ဘိန်းဆိုင်ပြိုထုတ်လုပ်မှုဟာတိုင်းရင်းသားလက်နက်ကိုင်တွေနဲ့ငြိမ်းချမ်းရေးဆွေးနွေးမှုမအောင်မြင်သေးသဖြင့်ပပျောက်ဖို့မလွယ်ကူသေးတဲ့အကြောင်းနိုင်ငံတကာတန်ခိုးကထောက်ပြဝေဖန်နေကြပါတယ်ခင်ဗျာ
။ကိုစီတူနိုင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။